အမေရိကန်ခေတ်သစ်သမိုင်းမှာသနတ်သမားတဦးရဲ့လက်ချက်နဲ့အဆိုအဆုံလူစုလူဝေးတွင်ပြစ်ခတ်မှုကျူးလွန်ခဲ့သူအမျိုးသားတဲခိုခဲ့တဲ့လာစီကဟိုတယ်ခန်းတွင်ကတနက်23လက်ကိုညီပါရပြည်နယ်ရဲတပ်ဖွဲ့ကသိမ်းဆည်းရရှိခဲ့ပါတယ်။သူ့အိမ်တလုံးကနေလည်းတနက်19လက်ကိုထပ်တွေ့ခဲ့ပါတယ်။တနက်သမားကတော့ညီပါရပြည်နယ်မတ်စခွတ်ကအသက်64နှစ်အရွယ်စတီဖန်ပက်တော့ဖြစ်တယ်လို့တာဝန်ရှိသူတွေကအတည်ပြုထားပါတယ်။တိုက်ခိုက်မှုကြောင့်59ဦးသေဆုံးပြီး529ဦးထိခိုက်ဒဏ်ရာရထားတယ်လို့မနေ့တနင်္လာနေ့တုန်းကတာဝန်ရှိသူတွေကပြောပါတယ်။ဒီကရတဲ့နင်းကလေးနေနောက်ပိုင်းလာစတီကမှာအမေရိကန်ကန်ထရီကျေးတန်ရှင်ဂျေဆင်အယ်ဒန်ရဲ့ဖြောပြမှုကိုကြီးစုနေကြတဲ့လူပေါင်း2000ရှိတဲ့လူအုပ်ကိုတနတ်သမားကမန္တလေးဘေးကာစီနိုနဲ့ဟိုတယ်ရဲ့32ထက်ကနေဘာကြောင့်လဲတိုက်ခတ်ခဲ့တယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။တနတ်သမားရဲ့နောက်ကြောင်းရာဇဝင်တဲကနေရပိုင်နေမြတဲလုံစာတွေကိုရှာနေတယ်ဆိုရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။တနတ်သမားပက်တော့ကတကူတော်နှုတ်ရှားခဲ့တာလို့အာဏာပိုင်တွေကယုံကြည်ထားပြီးလာစီကမျိုးအတွက်ချင်းချမှုမရှိတော့ဘူးလို့လည်းမျိုးတော်ရဲတပ်ဖွဲ့ကပြောပါတယ်။တနတ်သမားနဲ့ညီကိုတော်ဆက်သူအဲရစ်ကလည်းဘာရွေချက်နဲ့လှုပ်တယ်လဲဆိုတာသူမသိတဲ့အကြောင်းပြောပါတယ်။တနတ်သမားကချမ်းသာသူတစ်ဦးဖြစ်ပြီးနိုင်ငံရေးဘာသာရေးခံယူချက်နဲ့ပတ်သက်ပြီးမသိရသလိုလူပြူကြီးစိုးရေးဝါဒီတွေနဲ့လည်းပတ်သက်မှုမရှိစိတ်ကျမ်းမာရေးချွတ်တက်ခဲ့တဲ့နောက်ကြောင်းညာဇဝင်လည်းမရှိဘူးလို့ညီကိုတော်ဆက်သူကပြောပါတယ်။ဒါပေမဲ့ဖခင်ဖြစ်သူကတော့ဗန်ဒမြတအုပ်ဖြစ်ခဲ့ပြီးတချင်းက FBI ရဲ့အလို့အရှိဆုံးတူဖြစ်ခဲ့တဲ့အကြောင်းသူတို့ညီအကိုတွေအနေနဲ့တော့ဖခင်နဲ့အဆက်အသွယ်မရှိဘူးလို့လဲတနတ်သမားနဲ့ညီအကိုတို့ဆက်သူကပြောဆိုခဲ့ပါတယ်ရှင်